ဘာမှကြိုင်ကြင်လို့လေဒီကြည့်ကြမောကလိုက
်ငင်းငင်းနေပြစ်တက်လိုက်မှာနော်လို့ပြောပြီးရေချိုးခန်းထဲကိုဆွဲခေါ်တယ်ရေချိုးခန်းထဲမှာကျမကိုမတိန်ကျင့်တယ်စစ်သားတစ်ယောက်ကကျမကိုမတိန်ကျင့်ပြီးတော့နောက်တစ်ယောက်ကထပ်ပြီးမတိန်ကျင့်တယ်သူတို့မပြန်ခင်မှာကျမယောက်ျားကိုခေါင်းထောင်ခိုင်းပြီးတော့သူတို့ရဲ့စစ်ဖက်နဲ့ခေါင်းကိုကန်သွားတယ်ကျမယောက်ျားမှာပါးစပ်နဲ့နှာခေါင်းကနေသွေးတွေအများကြီးထွက်လာတယ်ကျဉ်တ်လာဝန်းတာလာလို့သူတို့ကမေးသေးတယ
်ဒါကတော့ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ညကချင်းပြည်နယ်တီးတိမ်မြို့နယ်အလွယ်ရွာမှာစစ်ကောင်စီတပ်သားတွေရဲ့အကြိမ်ကြိမ်အဓမ္မပြုကျင့်တာကိုခံခဲ့ရသူအသက်30အရွယ်ကိုဝန်ဆောင်အမျိုးသမီးချင်းလို့ပြောတာကိုမြန်မာဘာသာပြန်ထားတာပါအဲ့ဒီညထဲမှာပဲတရွာလေးကအသက်28နှစ်အရွယ်မီးဖွားပိစကလေးမိခင်တယောက်ကိုလည်းစစ်ကောင်စီတပ်သားတွေကအဓမ္မပြုကျင့်ခဲ့ကြပါသေးတယ်
ကျမကိုအခန်းထဲကိုဆွဲခေါ်တော့လေကလေးကိုရှေ့မှာခြိထားတဲ့ဟာကိုမြန်မြန်ချားလို့သူတို့ကပြောတယ်ကျမကလေးကလည်းအယံငိုတယ်ပြီးတော့တယောက်ကကျမကိုအာမကျင်တယ်ပြီးတော့မအော်နဲ့အော်ရင်တက်ပြစ်မယ်လို့ချိန်ချောက်တယ်ကျမယောက်ျားကိုနှိပ်စက်နေတဲ့သူကပြန်လာပြီးကျမကိုမတိန်ကျင်ဖို့လုပ်တယ်အင်ဂျီဘောင်းမီတွေကိုသူတို့ကအတင်းဆွဲချွတ်တယ်အတင်းတွန်းချပြီးတော့ကျမကိုအာမကျင်တာသူပြီးသွားတော့နောက်တယောက်ကလာသေးတယ
်ဒီချင်းအမျိုးသမီးနှစ်ယောက်ရဲ့ဇလန်းဟာတိုင်းရင်းသားနယ်မြေတွေမှာစစ်တပ်ကကျူးလွန်ခဲ့တဲ့မရေမှုနဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေထဲမှာနောက်ဆုံးလူသိရှင်ကြားဖြစ်ခဲ့တဲ့အဖြစ်အပျက်တွေပါတကယ်တော့မြမစစ်တပ်ဟာလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်ရေးဗျူဟာတစ်ခုအနေနဲ့လက်နက်တစ်ခုလိုကျင့်သုံးနေတယ်လို့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကထောက်ပြနေကြတာနှစ်ပေါင်းများစွာကြာခဲ့ပြီဖြစ်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့39ချိန်မြောက်အစည်းအဝေးမှာတင်သွင်းခဲ့တဲ့တီးထံလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာတက်မတော်စစ်စင်ရေးတွေရဲ့ထူးခြားသိတာတဲ့ဝိသေသလက္ခဏာများဆိုတဲ့အပိုင်းမှာအချက်၄ချက်ကိုဖော်ပြထားပါတယ်။အဲ့ဒီအချက်၄ချက်ထဲမှာတက်မတော်သားတွေဟာမရင်းကျင့်မှုနဲ့တခြားလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုအတိုင်းအတာပမာဏကြီးကြီးမားမားကိုကျူးလွန်ခဲ့ကြောင်းအကျယ်တဝင့်ဖော်ပြထားပါတယ်။စစ်သားတွေဟာရခိုင်ပြည်နယ်မြောက်ပိုင်းကကြေးရွာအုပ်စု၁၀စုလောက်မှာအုပ်စုဖွဲ့မရင်းကျင့်မှုတွေကျူးလွန်ခဲ့ကြတယ်လို့ဥပမာပေးထားပါတယ်။အမျိုးသမီး၄၀လောက်ကိုအုပ်စုဖွဲ့ပြီးတော့မရင်းပြုကျင့်ခဲ့တဲ့တပ်တွေအထောက်အထားနဲ့ကာယကံရှင်တွေရဲ့ထွက်ဆိုချက်တွေကိုလည်းအဲ့ဒီစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒါအပြင်ဂုံတိတ်ခါကြဆင်းမှုနဲ့စိတ်ဒဏ်ရာရရှိမှုအမြင့်ဆုံးဖြစ်စေဖို့အတွက်မရင်းမှုတွေကိုမိသားစုအတိုက်အဝန်းတွေရဲ့ရှေ့မောက်မှာပြုကျင့်ခဲ့တာလို့လည်းဆိုပါတယ်။အခုနောက်ဆုံးချင်းပြည်နယ်ကမြို့သမီးနှစ်ဦးအဓမ္မပြုကျင့်ခံရမှုဟာလည်းအဲ့ဒီအချက်နဲ့ကိုက်ညီနေပါတယ်။ရခိုင်ပြည်နယ်တွေမှာတခြားသောတိုင်းရင်းသားနယ်မြေတွေမှာစစ်တပ်ကကျူးလွန်ခဲ့တဲ့မတိုင်းမှုတွေနဲ့ပတ်သက်ပြီးမှတ်တမ်းမှတ်ရာထောက်အထားတွေရှိတယ်လို့လည်းရှေ့ပြေးအတန် Progressive Voice အဖွဲ့တည်ထောင်သူလည်းဖြစ်လက်ရှိအကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မတ်ခင်အောင်မာကပြောပါတယ်။
မြန်မာနိုင်ငံမှာဒီ2016နဲ့2019ခုနှစ်ကဆိုရင် Ranger အမျိုးသမီးတွေအပေါ်မှာမြန်မာစစ်တပ်ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေစနစ်တကျကျူးလွန်ခဲ့တဲ့အထောက်အထားတွေကအများကြီးကိုရှိပါတယ်ရှင့်။လွန်ခဲ့တဲ့နှစ်ပေါင်း20လောက်ကတည်းကလည်းမြန်မာစစ်တပ်ဟာရှမ်းအမျိုးသမီး600ကျော်လောက်ကိုဖမ်းဆီးချုပ်နှောင်ပြီးမတရားပြုကျင့်ခဲ့တဲ့ဖြစ်ရပ်တွေကို Sham Women Action Network ကနေပြီးမှတ်တမ်းတင်ထားခဲ့တာတွေရှိပါတယ်။ဒါအပြင်ကချင်ကရင်နဲ့တအောင်မျိုးသမီးအဖွဲ့အစည်းတွေရဲ့မှတ်တမ်းတွေအရဆိုရင်လေမြန်မာစစ်တပ်ဟာတိုင်းရင်းသူမျိုးသမီးတွေအပေါ်မှာပြစ်မှတ်ထားပြီးတော့လိင်ကျန်းဖက်မှုကျူးလွန်တာကိုစစ်ရေးဗျူဟာတစ်ခုအနေနဲ့ကျင့်သုံးနေကြတာကိုတွေ့ရပါတယ်။ဒီအချက်တွေကိုပြီးခဲ့တဲ့2019ခုနှစ်ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာထဲမှာလည်းထောက်ခံဖော်ပြထားပါတယ်။ဒီလောက်ရက်တွေဟာစစ်ရာဇဝဲမှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝဲမှုနဲ့လူမျိုးတုံးပျောက်ကွယ်စီလိုတဲ့ရည်ရွယ်ချက်နဲ့လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ရာရောက်ကြောင်းကိုလည်းကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးမစ်ရှင် FFM ရဲ့အစီရင်ခံစာထဲမှာဖော်ပြထားခဲ့ပါတယ်။ဒီလိုအထောက်အထားတွေထင်ထင်ရှားရှားရှိနေပေမဲ့လည်းမြန်မာအစိုးရကတော့ဒီလိုရာဇဝဲမှုတွေကျူးလွန်နေကြတာမရှိကြောင်းကိုထပ်တလဲလဲညှင်းဆုံမှုတွေလုပ်ခဲ့တာဖြစ်ပါတယ်ရှင့်။
တမ်တော်သားတွေကျူးလွန်တဲ့ဒီမရိမှုအများစုကိုစစ်တပ်ကလျှက်လျူရှုထားပြီးတော့ကျူးလွန်ချောင်းဝန်ခံတဲ့ကိစ္စတွေမှာလည်းအေးအေးယူမှုအပိုင်းဟာထိထိရောက်ရောက်မဟုတ်ဘူးလို့လူအခွင့်ရေးရှင်းနေကြီးဦးမင်းလွင်ဦးကသုံးသပ်ပါတယ
်။ကျွန်တော်တို့တွေ့နေရတာကဒီစစ်ဘက်ဆိုင်ရာခုံရုံးတွေမှာပဲအချင်းချင်းစစ်ဆေးစီရင်ပြီးတော့နှစ်တူတော်မှန်ချလိုက်တယ်ဆိုပေမဲ့ကောင်းမကြမ်းနဲ့ပြန်လို့လာတယ်ဆိုတဲ့စစ်ဆေးရတဲ့ကျွန်တော်တို့အများကြီးကြုံတွေ့မှုကတယ်အဲ့တော့စစ်တပ်ကနေပြီးတော့ဒီအာဓမ္မမှုပြင်နာကို ဘယ်နဲ့တဝဲအသုံးပြုနေတာကိုစီရီယောဟာနားနိုင်မှုဆိုပြီးချင်တော့စစ်ဘက်နယ်ရဲ့ဥပဒေနှစ်ခုစလုံးနဲ့အရေးယူပြီးတော့စီရီယောပြစ်ပြီးမှလည်းဒါဒီယာရဲဆိုင်ကောင်းမယ်လို့ကျွန်တော်ကတော့မြင်ပါလိမ့်မယ
်စစ်တပ်ကအာဏာသိမ်းပြီးတဲ့ဖေဖော်ဝါရီလနောက်ပိုင်းစစ်ကောင်စီတပ်သားတွေကကချင်ပြည်နယ်ကအမျိုးသမီးတဦးနဲ့ရှမ်းပြည်နယ်ကတဦးတို့ကိုလည်းအထမပြုကျင့်ခဲ့ကြပါသေးတယ်။ရှမ်းပြည်နယ်ကအမျိုးသမီးကိုစစ်ကောင်စီတပ်သားတွေကအထမကျင့်ခဲ့တာစစ်တပ်ကဝန်ခံခဲ့ပါတယ်။တပ်မတော်အနေနဲ့အရက်သားအမျိုးသမီးတွေအပေါ်မရိမှုကျူးလွန်တဲ့စစ်သားတွေကိုအရေးယူတယ်လို့ထုတ်ပြန်ခဲ့ပေမဲ့တပ်မတော်သားတွေကျူးလွန်တဲ့မရိမှုတွေကခုချိန်ထိဆက်လက်ရှိနေစေဖြစ်တာကြောင့်ဒီကိစ္စတွေရော့ပါသွားအောင်ဘလို့အစီအစဉ်ချဆောင်ရွက်နေပါတယ်လို့စစ်ကောင်စီပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကိုမေးကြည့်တဲ့အခါတပ်မတော်ရဲ့စီမင်းစီကံအရာဒီလိုကိစ္စတွေကိုလက်ခံယူထုံးစံမရှိဘူးလို့ဖြေကြားပါတယ်
။ဒီမြန်မာနိုင်ငံလေဘုရားဝါဒနိုင်ငံဖြစ်တယ်။ပြီးရင်မြန်မာနိုင်ငံရဲ့ယဉ်ကျေးမှု40ရောက်တပ်မတော်ရဲ့စီမင်းစီကံအရာဒီလိုမျိုးကိစ္စတွေလက်ခံယူထုံးစံလည်းမရှိလက်မခံဘူး။ဒါမျိုးဖြစ်လာတဲ့ဆိုလို့ရှိရင်လည်းပြင်းပြင်းထန်ထန်ကျွန်တော်တို့အရေးယူပြပြတာရှိတယ်။နေပဲဥပဒေရောဆက်ဖက်ဥပဒေရောနှထားကွန်းခံတာရှိတယ်။မနေ့မှာမူပါစုံစမ်းပြီးရင်ဒါဆက်လက်ထုတ်ပြန်ပေးသွားမယ်။လုပ်ရှားရှိရကျွန်တော်ဆက်လုပ်ပါမယ်။အဲတချို့ကိစ္စတွေဆိုရင်ကျွန်တော်တို့အနေနဲ့ဘာမှမီဒီယာတွေရောတပည့်လူတွေရောမဖြေရမလို့ရှမ်းတဲ့မှာဖြစ်ခဲ့တဲ့အဖြစ်အပျက်ဆိုရင်ကမ္ဘာ့ဘက်သိရှိခဲ့တဲ့စုံစမ်းနဲ့မှန်တဲ့တမ်းပြီးအပြစ်ပေးတယ်ကျွန်တော်တို့ထုတ်ပြန်ခဲ့တယ်။အဒီယာနဲ့ပတ်သက်ပြီးကျွန်တော်စုံစမ်းစစ်ဆေးလေးရရှိတယ်လို့ပြောကျွန်တော်ပြောချင်ပါတယ်ဗျ
။ချင်းပြည်နယ်အာလွယ်ရွာကအမျိုးသမီးနှစ်ဦးကိစ္စနဲ့ပတ်သက်လို့လဲစုံစမ်းစစ်ဆေးလေးရရှိတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။NUG အစိုးရရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကတော့ပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့မှာကြာရောက်ခဲ့တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အထိမ်းအမှတ်အဖြစ်အမျိုးသမီးတွေနဲ့ကလေးတငယ်တွေအပေါ်အကြမ်းဖက်မှုပပျောက်တည်အထိဆက်လက်တော်လှန်သွားမယ်လို့ရည်သားထားပါတယ်ရှင်